ုဘိုကြီးကမြန်မာနိုင်ငံမှာပေါ့နော်နိုင်ငံရေးအကျဉ်းသားများကိုယ်စီဆောက်ရှောက်ရေးအစီအေပီပီရဲ့ဟိုတွေ့ဖက်တွင်မှုနောက်ကိုယ်တိုင်ကလေဒီထောင်ထဲမှာအကျဉ်းထောင်ထဲမှာ9နှစ်ကျော်ပေါ့လေဒီနိုင်ငံရေးအကျဉ်းသားတအုပ်အနေနဲ့ထောင်ထောင်နှစ်ကြိမ်ကြာခံပြီးနေခဲ့ရတယ်ဆိုတော့အခုဒီမြန်မာနိုင်ငံကအကျဉ်းထောင်တွေပြုရင်ပြောင်းလဲရေးကိစ္စကိုဒီကိုဘိုကြီးတို့ရဲ့ APP ဖွဲ့ရနေအခုဆိုတွန်းတွန်းတိုက်တိုက်ကိုတကယ်ကိုဖိအားပေးဟိုဆောင်ရွက်နေတယ်ပေါ့နော်မြန်မာနိုင်ငံမှာအဲ့တော့မြန်မာနိုင်ငံကအကျဉ်းထောင်တွေကဘာကြောင့်ပြုပြင်ပြောင်းလဲဖို့လိုအပ်နေတယ်လို့မြင်တာလဲရှင
်အကျဉ်းထောင်တွေမှာရှိနေတဲ့ပြစ်မှုအမျိုးအစားတွေအကုန်လုံးကိုကြည့်လိုက်ရင်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးပြဿနာတွေစီးပွားရေးပြဿနာတွေလူမှုရေးပြဿနာတွေအဲ့ဒီပြဿနာတွေရဲ့အကျဉ်းချုပ်ကိုသွားပြီးတော့ထောင်ထဲမှာတွေ့နေရတယ်ရှိပါတယ်တကယ်တမ်းဆိုလို့ရှင်အကျဉ်းထောင်ကိုအင်္ဂလိပ်အစိုးရကတည်ဆောက်ခဲ့တာတည်ဆောက်ခဲ့ရတဲ့အဓိကရည်ရွယ်ချက်ကနှစ်ခုရှိပါတယ်ဒီလူအဖွဲ့အစည်းကိုကာကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်တစ်ခုရှိတယ်နောက်တစ်ခုကနိုင်ငံရေးရသူတို့ကိုလှုပ်ရှားနေတဲ့တွန်းလှန်နေတဲ့သူတွေကိုဆက်ပြီးတော့နိုင်ငံရေးရမလုံရဲအောင်လို့ဒီလူတွေကိုဖမ်းတယ်ဖမ်းပြီးတဲ့အခါကျတော့အကျဉ်းထောင်ထဲထည့်တယ်ဆိုတော့အဲ့ဒီစနစ်ကိုအခုချိန်ထိခေတ်ဆက်ဆက်စစ်အစိုးရအဆက်ဆက်ရဲ့အခုအစိုးရရဲ့ကဒီဟာကိုဆက်ပြီးတော့ကျင့်သုံးနေတော့မှာဖြစ်တယ်အဲ့လိုဖြစ်တဲ့အတွက်မြန်မာနိုင်ငံမှာအကျဉ်းထောင်စနစ်ကိုပြုပြင်ပြောင်းလဲဖို့လိုတယ်တကယ်တမ်းဒီမိုကရေစီအသွင်ကူးပွန်းရေးစနစ်ကိုသွားရဆိုလို့ရှိရင်အကျဉ်းထောင်စနစ်ကိုပြုပြင်မပြုပြင်မပြောင်းလဲပဲတဲ့ဒီမိုကရေစီကိုသွားလို့မရဘူးအဲ့လိုပဲအကျဉ်းထောင်တစ်ခုတည်းကိုကွက်ပြီးတော့ပြုပြင်ပြောင်းလဲလို့လည်းမရဘူး။ Penal Reform လို့ခေါ်တဲ့ပြစ်မှုဆိုင်ရာစနစ်ကြီးတစ်ခုလုံးကိုကျွန်တော်တို့ပြုပြင်ပြောင်းလဲရတယ်။ Penal Reform ဆိုတဲ့အခါမှာနံပါတ်၁ကကျွန်တော်တို့ရဲကိုလည်းပြုပြင်ပြောင်းလဲဖို့လိုတယ်။အခုကရဲကလည်းစစ်တပ်ရဲ့လွှမ်းမိုးမှုအောက်မှာအပြည့်အဝရှိနေတယ်။အဲ့လိုပဲတရားရေးစနစ်တရားရေးစနစ်ကလည်းတကယ်ကိုလွတ်လပ်တဲ့မျှတဲ့တရားစီရင်ရေးစနစ်ဖြစ်အောင်ကြိုးစားရမယ်။ပြီးတဲ့အခါကျတရားသူကြီးတွေရဲ့စင်ကြီးတုံတရားကလည်းအတိအကျမြင့်မားဖို့လိုတာမျိုးတွေရှိတယ်။အဲ့လိုပဲဒီ legislative reform လို့ခေါ်တဲ့ဒီဥပဒေတွေကိုပြုပြင်ပြောင်းလဲရေးဆိုတော့ဒီဥပဒေတွေကိုပြုပြင်ပြောင်းလဲရေးလုပ်အောင်ပဲဘာဖြစ်လို့လဲဆိုတော့အချင်းထောင်ဆိုတော့ကိုထောင်တစ်လုံးနဲ့တူတယ်ဒီရဲကနေရောတန်လျက်ရှိတဲ့သူတွေကိုဖမ်းတယ်ဖမ်းပြီးတဲ့အခါကျတော့ဒီတက်ဆိုင်ရာပုံမှန်တွေနဲ့သူတို့ကိုတရားစွဲတယ်တရားစွဲပြီးတော့တရားရုံးကနေပြစ်တယ်ဆိုပြီးချတယ်ချတယ်ဆိုတဲ့အခါကျတော့ဒီမှာမျှတမှုမရှိခဲ့လို့ရှိရင်ဒီအချင်းထောင်ထဲမှာတောင်ကျနေတဲ့အချင်းသားတွေကသူတို့ကိုသူတို့မျှတတဲ့တရားစီရင်မှုကြောင့်သူတို့ဒီထောင်ထဲကိုရောက်နေပါတယ်လို့မခံစားရဘူးနောက်တစ်ခုကအချင်းထောင်ကိုထားတဲ့ရည်ရွယ်ချက်ကဒီလူတွေရာဇဝမှုကျူးလွန်နေဆိုလို့ရှိရင်လေကျူးလွန်နေသူတွေကထောင်ထဲပြန်ထွက်လို့ရှိရင်ရာဇဝမှုမကျူးလွန်အောင်ပြန်လေပြုစုပြိုးထောင်ပြီးတော့ပြန်လုပ်ပေးရအောင်အဲ့လိုမျိုးအချင်းထောင်ရဲ့အချင်းထောင်တိဆောက်ရဲ့ရည်ရွယ်ချက်ကိုပေါ့ပြောင်းဖို့ဖြစ်တယ
်။ဟိုဘလို့ပြုပြင်ပြောင်းလဲမလဲဆိုတဲ့အပိုင်းလေးအခုတော့မေးချင်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်ဒီမြန်မာနိုင်ငံရဲ့လက်ရှိဒီအချင်းထောင်ရဲ့အခြေအနေကဘလို့ရှိလဲရှင
်။အချင်းထောင်ရဲ့အခြေအနေတွေရေးပွေးရအားဖြင့်တော့တိုးတက်တရားတော့ရှိပါတယ်။ဒါပေမဲ့အချင်းထောင်နဲ့အချင်းသားအရေးတွေကမပြတ်မတားဖြစ်နေတယ်အဲ့လိုမပြတ်မတားဖြစ်တဲ့အတွက်အကျဉ်းသားတွေကသူတို့ရဲ့ရပိုင်권တွေမရတော့ဘူးအကျဉ်းသားအခွင့်အရေးတွေဆုံးချုံသွားတာရှိတယ်။အဲ့ဒီအပြင်အကျဉ်းသားတွေကညာဘက်ကျလို့ရှိရင်အိတ်တဲ့အခါမှာဒီလိုတစောင်းအိတ်နေရတဲ့အနေအထားမျိုးတွေရှိတယ်။ကူးဆက်ယောဂပိုးတွေခံစားရတဲ့အားမျိုးတွေရှိတယ်။အကျဉ်းသားတွေကနေတူတူဘဝဖြစ်တဲ့အခါကျတော့အိတ်ရေးမဝလို့ရှိရင်တကယ်ဟိုနှိမ့်နှိမ့်ချက်ချက်အိတ်ပေါ်တိုင်းမျိုးမရှိလို့ရှိရင်လူတွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေပါအများကြီးတက်တယ်။အဲ့ဒါတစ်ခု။နောက်တစ်ခုကဒီလုံလောက်တဲ့ကျမ်းမာရေးဆုံးချုံမှုပေါ့။ထောင်တွေထဲမှာတချို့ထောင်တွေမှာဆရာဝန်မရှိဘူး။မြန်မာနိုင်ငံမှာထောင်ပေါင်း46ထောင်နဲ့ရဲဘက်စခန်းပေါင်း48ခုရှိတယ်။ဆရာဝန်အပြည့်အဝမရှိဘူး၊လုံလောက်တဲ့ဆေးဝါးမရှိဘူး။အကျဉ်းသားတွေကအချိန်မီကုသရတဲ့အနေအထားတွေမရှိဘူး။တချို့ရဲဘက်စခန်းတွေမှာဆိုရင်ဒီလူသေတဲ့နှုံကကျွန်တော်တို့ဟိုတော်တော်လေးများနေတယ်ဆိုတော့မျိုးတွေကိုကျွန်တော်တို့ဟိုမှတ်သားရတာတွေရှိတယ်၊လေးလာတွေ့ရှိတာတွေရှိတယ်။တချို့ကျတော့ထောင်ချတာကဟိုမတော်တဆကိစ္စတွေနဲ့ထောင်ချတယ်။ဥပမာကားအက်ဆီဒင့်ဖြစ်တဲ့ကိစ္စလည်းမျိုးထောင်ချတာက6လလောက်9လလောက်တစ်နှစ်လောက်ဒါပေမဲ့ရေဘက်စကန်ကိုထုတ်တယ်ထုတ်တဲ့အခါကျတော့ရေဘက်စကန်မှာတည်ဆုံးသွားတဲ့သူတွေရှိတယ်။အခုတော့နည်းနည်းကန်ကောင်းသွားတာအရင်တော့ဆိုလို့ရှိရင်ရှေ့တန်းကိုပေါ်တာဖြစ်တဲ့အကျဉ်းသားတွေကိုထုတ်တာရှိတယ်။ဒါတော့2012ကစပြီးတော့အခုတော့ထပ်ပြီးတော့ထုတ်တာမျိုးတော့မရှိတော့ဘူး။ဒါပေမဲ့တခြားရေဘက်စကန်48ခုကိုထုတ်နေတာရှိတယ်။ထုတ်နေတဲ့အထက်မှာရိုးရိုးအကျဉ်းသားတွေနေမဟုတ်ပဲနဲ့အကျဉ်းသူတွေကိုထုတ်တာမျိုးတွေရှိတယ်။ဒါကြောင့်မို့အကျဉ်းသူတွေကအဲ့မှာကုသယောဂပိုးတွေအလုပ်ပင်ပန်းနဲ့တန်းနေအဲ့ဒီအကြောင်းဟိုကျမ်းမာကြီးကစုစုပေါင်းပေါင်းထိခိုက်တဲ့အကျဉ်းသူတွေလည်းရှိနေတာမျိုးတွေရှိပါတယ်။
ဒီအချင်းတောင်တွေကိုအခုပြုပြင်ပြောင်းလဲရေးလုပ်တဲ့နေရာမှာရောဟိုဘလို့စပြီးတော့အထီရောက်ဆုံးတဲ့ပြုပြင်ပြောင်းလဲလို့လုပ်နိုင်မလဲရှင
်မြန်မာနိုင်ငံမှာရှိနေတဲ့အချင်းသားတွေတဲ့မှာအချင်းသား90ရာခိုင်နှုန်းကျော်ကမိုးရေဆေးဝါးနဲ့ပတ်သက်တဲ့အချင်းသားတွေဖြစ်တယ်ဒီတချို့နိုင်ငံတော်တော်များများမှာမိုးရေဆေးဝါးနဲ့ပတ်သက်တဲ့သူတွေကိုအထူးသဖြင့်သုံးဆွဲပေါ့ထုတ်လုပ်တဲ့သူတွေနဲ့တကယ်ဟိုဖြန့်ဖြူးတဲ့သူတွေကတော့ကျွန်တော်တို့ပုံစံတစ်မျိုးနဲ့ကန့်တွေ့ရမှာဖြစ်တယ်သုံးဆွဲတဲ့သူတွေကိုသူကမိုးရေဆေးဝါးရဲ့သားကောင်အဖြစ်နဲ့ယူဆတယ်ယူဆပြီးတဲ့အခါကျတော့အချင်းတော်တွေကိုမထည့်ပဲတဲ့သူကဝိုးရည်ဆေးဖြတ်စကန်းနေတခြားပြုပြန်လဲပြုစုပြုထောင်ရေးလို့ပုံစံမျိုးတွေနဲ့ကင်ကြော်တာမျိုးတွေရှိတယ်။ကျွန်တော်နိုင်ငံမှာကဝိုးရည်ဆေးဝါးဆိုရင်သူကရာဇဝတ်မှုလို့သတ်မှတ်တာရှိတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာတရားရုံးဝန်ကြီးဌာနဆိုတော့အရင်တုန်းကရှိခဲ့ဘူးလေ။အခုမရှိဘူး။ ဆိုတော့အခါကျတော့တရားရေးဝန်ကြီးဌာနကိုပြန်လည်ပြီးတော့ဖွဲ့စည်းဖို့လိုအပ်တယ်ဆိုတော့အဲ့လိုတရားရေးဝန်ကြီးဌာနကိုပြန်ပြီးတော့ဖွဲ့စည်းတဲ့အခါကျတော့မှတရားရေးဝန်ကြီးဌာနကဥပမာတရားရေးကိုလည်းကျွန်တော်တို့ကစောင့်ကြည့်မယ်အဲ့လိုပဲဒီအကျဉ်းသားတွေကိုစီမံခန့်ခွဲတဲ့ကိစ္စထောင်ဝစီမံခန့်ခွဲတဲ့ကိစ္စကိုတရားရေးဝန်ကြီးဌာနကလုပ်မယ်နိုင်ငံတော်တော်များများမှာပြစ်ဒဏ်ချမှတ်တဲ့အခါမှာအလုံချမ်းတဲ့ထောင်တယ်ဆိုတော့ချမှတ်လို့မရှိထောင်တယ်ဆိုတော့ပဲချမှတ်လို့ရှိတယ်ထောင်ထဲမှာကျတော့ဒီအကျဉ်းသားတွေကိုအလုတ်ခိုင်းတာတွေလည်းရှိတယ်အဲ့ဒီအလုတ်ခိုင်းတာကသူ့ရဲ့ပြန်လည်ပြုစုပြောင်းထောင်ဖို့အတွက်ရည်ရွယ်တဲ့ဖြစ်စေတဲ့အလုတ်တွေကိုပဲခိုင်းနေရှိတယ်ဒါကနိုင်ငံတကာဥပဒေတွေပေါ်လဲဒီတိုင်းပြတ်ထန်တာတချို့ဒီထောင်တွေမှာဒီအလုတ်လုပ်နေရင်ပတ်စံရတာမျိုးတွေလည်းရှိတယ်အဲ့ဒီပတ်စံကိုစုတာစုရပြီးတဲ့အခါကျတော့သူထောင်ထဲမှာလည်းသူလိုချင်တာကိုသုံးလို့ရတယ်အဲ့လိုပဲထောင်ရထွက်သွားတဲ့အခါကျတော့လည်းငွေစုမိပြီးတော့ပြန်ပြီးတော့သူ့ဘဝကိုဟိုယုံကြည်မှုရှိရှိနဲ့ပြန်ပြီးဖြတ်သန်းနိုင်တာမျိုးတွေရှိတယ်ဒီလိုမျိုးလုပ်တယ်ဆိုလို့ရှိရင်တော့ပြန်ပြီးတော့ဒီလူတစ်ယောက်ကထောင်ပြန်ချနိုင်မဲ့အခွင့်အလမ်းကအရင်နေတော့တယ်မျိုးရှိတယ်နောက်မြန်မာနိုင်ငံမှာထောင်ကနေလွတ်ပြီးရင်အကျဉ်းသားတွေကိုစောင့်ရှောက်ပေးတဲ့စနစ်မရှိနိုင်ငံတော်တော်များများမှာတော့ဒီစနစ်ကိုကျင့်သုံးနေတာမျိုးတွေရှိတယ် after release program ပေါ့ထောင်ကလွတ်ပြီးရင်သူတို့တော့မလုပ်ပြီးမလဲထောင်ထဲမှာလည်းပြုစုပြောင်းထောင်တယ်ထောင်အောင်ထွက်ပြီးတဲ့အခါကျတော့လေသူတို့ကိုအလုတ်ကံရရှိရေးတွေအစဒီအစိုးရကနေပြီးတော့ကုညီဆောင်ရွက်ပေးတာမျိုးလို့ရှိတယ်။နေစရာမရှိရင်တော့ဘာဒီသူတို့နေဖို့အတွက်ယာယီပေါ့အဲ့လိုနေရာလေးတွေပေါ့ဖန်တီးပေးတာမျိုးလို့ရှိ
တယ်။ဆက်ဆွားကိုဘူကြီးပြောထားတဲ့ဥပဒေတွေပြုပြင်ပြောင်းလဲဖို့လိုတဲ့ဆိုတဲ့အခါမှာလက်ရှိဒီကိုလိုနီခေတ်ကဥပဒေတွေကိုပြုပြင်ပြောင်းလဲနိုင်ခြင်းတော့မရှိသေးဘူးလေ။ဒီတလောကပဲဒီလွတ်တော်ထဲမှာအဲ့ဒီပြည်ထောင်ဒုဝန်ကြီးကနေပြီးတော့အကျဉ်းတော်တွေမှာအကျဉ်းသားတွေညားလာတဲ့ကိစ္စပေါ့နော်အဲ့ဒီမှာသူကဒီအကျဉ်းတော်တွေပို့ပြီးတော့တိုးချဲ့တိဆောက်မယ်ဆိုပြီးတော့သူကအဲ့လိုနီလန်းကိုသူအစုပြုတင်သွင်းသွားတာဆွေးနွေးသွားတာတွေလည်းရှိတယ်ဆိုတော့အခုလက်ရှိအဲ့ဒီအကျဉ်းတော်ပြုပြင်ပြောင်းလဲရေးနောက်ပြီးတော့အခုလိုအကျဉ်းတော်တွေတိုးဆောက်မယ်ဆိုတဲ့နီလန်းဟာရောတကယ်ပဲအဲတင့်တော်သလားနောက်ပြီးတော့လက်ရှိလွှတ်တော်တွေမှာအကျဉ်းတော်တွေပြုပြင်ပြောင်းလဲရေးအခြေအနေဘယ်လောက်ထိထိထိရအောင်ဆောင်ရွက်နိုင်မယ်လို့မြင်လဲရှင
်အတိအကျတော့ဒီအကျဉ်းတော်တွေတိုးချဲ့ပြီးဆောက်တာကတော့အပြေမဟုတ်ဘူးတကယ်တမ်းဖြေရှင်းရမှာကကျွန်တော်ပြောတဲ့အချင်းထောင်ဆိုတဲ့ဟာကိုပြည်ထောင်လက်အောက်မှာထားမယ်ဆိုလာတဲ့ဆက်လို့ချင်းရင်တကယ်နိုင်ငံရေးအမိကိုခင်းတဲ့တရားရေးဝန်ကြီးဌာနလိုလက်အောက်မှာထားတာကပိုကောင်းတယ်ပြည်ထောင်ဝန်ကြီးဌာနချုပ်ကန်တဲ့အခါကျတော့များသောအားဖြင့်စစ်ဘက်ရောင်းမုန်းမှုတွေအများများတယ်အရာရှိတွေတော်တော်များများကလည်းစစ်ဘက်ကတွေဖြစ်နေရှိတယ်ဆိုတော့ဒီလူတွေရဲ့စဉ်းစားပုံကစစ်တပ်လိုစဉ်းစားတာမျိုးတွေအများတယ်များတဲ့ဆိုတဲ့အခါကျတော့စီမံခန့်ခွဲမှုတွေမှာလည်းဥပမာအချင်းသားတွေအားလုံးကဒန်းတူပဲဆိုတော့ social အတွေ့အကြုံကလည်းအခုချိန်ကြီးရှိနေတယ်တကယ်တမ်းကျတော့အချင်းသားအားလုံးကတန်းတူလို့သတ်မှတ်လို့မရဘူးကျွန်တော်တို့အချင်းသားတွေကိုအမျိုးအစားတွေခေါ်ရတကယ်ပြစ်မှုကြီးကိုကျူးလွန်နေတဲ့သူတွေကတသက်ဒါဟုတ်သူတီးကြကျွန်တော်တို့ကန်တွဲရမှာဒါကတေးချာချာကိုလုံခြုံရေးရရောသူတို့ကိုပြန်လဲပြုစုပြောင်းဖို့ရရောအရန်ကိုလိုအပ်နေတဲ့သူတွေအဲ့လိုပဲအခုမှထောင်ကိုရောက်ဖူးတဲ့သူမတော်တဆမှုတွေနဲ့ထောင်ကိုရောက်တဲ့သူဒီလူတွေကိုကျွန်တော်တို့ထောင်ထဲမှာအတူတူသွားထားလို့မရဘူးဆိုတော့အဲ့လိုမျိုးအတူတူအခုသွားပြီးတော့အချင်းသားတွေအကုန်လုံးပဲဒန်းတူပဲအတူတူထားရမယ်ဆိုတော့အတွေးခေါ်ကြောက်ဘာတွေဖြစ်သွားလဲဆိုတော့အချင်းထောင်ကဟိုမာဖီးယားဂိုင်းပေါ့လူဆိုးတွေဒီလူသစ်စုဆောင်တဲ့နေရာမျိုးတွေဖြစ်သွားတယ်သခိုးလေးကသခိုးကြီးဖြစ်သွားတယ်အဲ့လိုပဲလူအဖွဲ့အစည်းတွေနောက်ထပ်ဆိုးရင်တွေကောင်းတာကကျန်းမာရေးထောင်ထဲမှာဖြစ်နေတဲ့ကူးစက်ရောဂါတွေကဒီလူတွေကထောင်ထဲမှာအမြဲတမ်းနေနေမှာပျံလွတ်သွားတယ်ကျန်းကျန်းမာမာနဲ့ပျံလွတ်တော့မဟုတ်ပဲနဲ့ရောဂါတွေနဲ့ပျံလွတ်သွားတဲ့အခါကျတော့သူတို့ရဲ့ဒီအနည်းဆုံးသူတို့ရဲ့မိသားစုအဲ့လိုပဲအဲ့ရနေပြီးလူအဖွဲ့အစည်းတွေမှာဒီကုသရောဂါတွေပြောင်းပွားနိုင်တဲ့အနေအထားတွေလည်းရှိပါတယ်။အဲ့လိုပဲနောက်တစ်ခုကသူတို့တွေကထောင်ထဲမှာတရားပြုစုပြုထောင်တာမဟုတ်ဘဲနဲ့သူတို့ကိုပြန်လှုပ်ပေးလိုက်တဲ့အခါကျတော့ထောင်ရောက်ထွက်ပြီးတဲ့အခါမှာရာဇဝတ်မှုတွေထပ်ပြီးကျူးလွန်နိုင်မှုတွေရှိတယ်။ဆိုတော့ဒါကြောင့်မလို့ဒါကိုကင်တွယ်တဲ့အခါမှာပြည်ထောင်ရေးကကင်တွယ်နေတဲ့ဟာကလုံလောက်မှုမရှိဘူး။ဒါကကျွန်တော်တို့ခေတ်အဆက်ဆက်ရာဇဝတ်မှုတွေတိုးပွားနေတာထောင်ရောက်နေထွက်ပြီးရာဇဝတ်မှုကျူးလွန်နေတာတွေကပုံပြီးတက်တည်ပြနေတယ်။ဒါကြောင့်မလို့အချင်းထောင်ကိုအရက်ဖက်အုပ်ချုပ်ရေးအောက်ကိုရွှေ့ရမယ်အဲ့တော့ကတရားရုံးဝန်ကြီးဌာနဖွဲ့ပြီးအဲ့တဲ့ဟုတ်တာအဲ့တော့မှစီမံခန့်ခွဲမှုတွေကတရားချေချေစနစ်တကျစီမံခန့်ခွဲနိုင်မှာအနေအထားမျိုးတွေရှိတယ်
အဲ့တော့အခုလွတ်တော်ထဲမှာဒီလွတ်တော်အမှတ်တွေပေါ့နော်သူတို့ဆောင်ရွက်နေတဲ့အနေအထားကိုပြုပြင်ပြောင်းလဲအချင်းတော်ပြုပြင်ပြောင်းလဲဘယ်လိုအခြေအနေရှိရလို့မြင်နေရှင
်အဲ့တော့ကအချင်းတော်စနစ်ပြုပြင်ပြောင်းလဲရေးအတွက်ကော်မတီတရဲ့အစိုးရအနေနဲ့ဖွဲ့တယ်အဲ့ဒီကုမ္ပဏီတွေမှာအစိုးရဘက်ကလည်းပါမယ်ပြည်ထောင်စုဘက်ကလည်းပါမယ်အချင်းဦးစီးဘက်ကလည်းပါမယ်လွှတ်တော်အမှတ်တွေလည်းပါမယ်နောက်အရက်ဖက်အဖွဲ့အစည်းတွေနောက်ကျွမ်းကျင်ပညာရှင်တွေပါမယ်ဒီအဖွဲ့အဖွဲ့ပြီးတော့စနစ်တကျနဲ့တရားလုပ်ကြိုင်မယ်ဆိုလို့ရှိရင်တော့တကယ်ကိုပြဿနာတွေကိုဖြေရှင်းနိုင်တဲ့ပြုပြင်ပြောင်းလဲမှုမျိုးတွေပြဿနာတွေကိုဖြေရှင်းနိုင်တဲ့ဥပဒေမျိုးတွေဖြစ်လာလိမ့်မယ်အခုအချိန်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေကလည်းဥပဒေကိုပြုပြင်ပြောင်းလဲတဲ့အခါမှာအကန့်အသတ်တွေအများကြီးဖြစ်နေတာမျိုးတွေရှိတယ်တော့အစိုးရအနေနဲ့ဒီနိုင်ငံတကာစာချုပ်စာတမ်းတွေကိုလည်းလက်မှတ်ထိုးဖို့လိုတယ်အထူးသဖြင့်ဒီ Convention Against Torture ပေါ့ 你说人民不过三千年五百年过，古来东干嘛那么土的呢？哎，六那么土皮都是五百年过来，底下的呢，你表面表面不露嘞。毕竟你别伢嘞，真的人家那干的就露伢嘞，那人家生意嘞，人家吃饱嘞，我这嘞，没阿姨东说奶奶给啥了都冇不。就变漂亮不少，我记录下
的。而我库存于东山书记屋上的 energy 收压包呢，那么哎，收压嘛嘞，这个人的比呢，这皮皮单位之交的皮皮包呢，伢都阿片 solution 咯，都过来，你包伢说淘内嘛，你给伢嘞独立，进淘内嘛，你给伢独立，皮带卡加咯，所以说我估计淘皮的路，第进淘皮皮漂亮一嘛，收压屋上的 commodity 包呢，阿龙不光包完的 commodity 路快些意思啦 ，T T L 上面铺出来你他包呢，而东山书记如收压你呢，哦。TDL 上月那边你他是不是不如你来选？
那这个就是说，比如说苏女你也冇话，苏女就是说苏女不管哪里死了，都是死吧的。大家说哦，高那不够，就是说多了就少吧的。
都不高，谁问啥呢？对呀。
苏的知道没的不高，谁问啥的？苏也不高的，比这一高的，就是说对我们找你了。苏就知道，就是说第二问对我们也得的，他们那些，他们就是说偷的 report 的，谁应该哪里？阿拉哩工人工作，就那路皮带有嘞布嘞，塑料有嘞布嘞，塑料嘛的有嘞布瓦嘞，底下哩布毛罗，就路里来来白路，就那路用接瓦嘞。
OK， 古路皮有嘛，拿皮罗，今嘛路皮，今朗皮有江嘞，那特皮哦，新疆皮。